မြန်မာနိုင်ငံမှာပြီးခဲ့တဲ့24နှစ်ရဲ့အတွင်းကိုဗစ် -19 ရောဂါကူးစက်သူ1434ဦးထပ်တိုးပြီးသေဆုံးသူက28ဦးထပ်တိုးတဲ့အကြောင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့ည7နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီကနေ့ညထုတ်ပြန်ချက်မှာသေဆုံးသူတွေထဲမှာ23ယောက်ကရောဂါအခံရှိသူတွေဖြစ်တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဓာတ်ကွင်းနမူနာပေါင်း 18,000 ကျော်ကိုစစ်ဆေးခဲ့တဲ့အထက်ကအခုလိုနောက်ထပ်ရောဂါပိုးကူးစက်ထားသူတွေတွေ့ရတာဖြစ်ပြီးဒီကနေ့ထိဆိုရင်စစ်ဆေးခဲ့တဲ့ဓာတ်ကွင်းနမူနာပေါင်း 100,000 ကျော်သွားပြီဖြစ်ပါတယ်။သေဆုံးသူအကြီးအကျယ်က 1,922 ယောက်ရှိပြီဖြစ်ပြီးရောဂါပိုးကူးစက်သူပေါင်းကတော့ 9,800 ကျော်ရှိသွားပါပြီ။ဒီကနေ့ညထုတ်ပြန်ချက်မှာဆေးရုံစင်းခွင့်ရရှိသူအကြီးအကျယ် 1,088 ဦးရှိတယ်လို့ဖော်ပြထားတာကြောင့်ဆေးရုံကစင်းခွင့်ရပြီးသူစုစုပေါင်း 9,600 ကျော်ရှိသွားပြီဖြစ်ပါတယ်။တရက်အတွင်းဆေးရုံစင်းခွင့်ရသူအကြီးအကျယ် 1,000 ကျော်ပြန်ဖြစ်လာတာရဲ့တော်ကြအတွင်းဒါဟာပထမဆုံးအချိန်ပါ။ဒီကနေ့တို့ပြန်ကြည့်ရဓာတ်ခွင်းစစ်ဆေးတဲ့နမူနာအစီအတွက်စုစုပေါင်းထဲမှာပိုးတွေ့သူ 9.9 ခန့်လုံးရှိပြီးပြန်ကောင်းလာသူ 94 ခန့်လုံးသေဆုံးနှုန်းက 2.2 ခန့်လုံးရှိတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနသတင်းထုတ်ပြန်ရေးအဖွဲ့ဝင်ဗဟုကုသရောဂါတိုက်ဖျက်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကသူ့ရဲ့ Facebook မှာမကြာသေးခင်အချိန်ပိုင်းတွင်ကအရေးထားပါတယ်သေဆုံးသူတွေထဲမှာနောက်ခံရောဂါရှိသူက 85 ခန့်လုံးရှိတယ်လို့လည်းဒေါက်တာခင်ခင်ကြီးကကြေညာထားပါတယ်